ခုနှစ်ထဲမှာထူးခြားတဲ့နည်းပညာသတင်းတွေကိုပြန်ပြီးတော့သုံးသပ်ကြည့်လို့ရှိရင်အွန်လိုင်းပေါ်ကကိုယ့်ရဲ့အချက်နဲ့လုံခြုံရေးဘိုင်းနဲ့ဆိုင်တဲ့သတင်းတွေကတော်တော်ကိုစွန့်မှုခဲ့တာတွေ့ရတယ်ကိုသားညုံကြီး
။သိကြတော့ဗောဗျာ Facebook သုံးသူပေါင်း150ရဲ့အချက်လက်တွေကိုကိုယ်ကန်ရှင်တွေမသိအောင်ခိုးယူသုံးချခံရရဲ့ဆိုတဲ့သတင်းက2018 March လောက်ကစပြီးတော့ဟိုးလေးကြော်ကြော်ဖြစ်ခဲ့တာလေးမစိမ့်မမွေ။
အမေရိကန်မှာအမှတ်ပုံတင်ပြီးတော့ဗြိတိန်မှာလုပ်ငန်းလည်ပတ်နေတဲ့ဒီ Cambridge Analytica ဆိုတဲ့ကုမ္ပဏီက Facebook သုံးတဲ့သူတွေရဲ့အချက်လက်တွေကိုပညာရေးလေ့လာမှုအတွက်ဗြိတိန်ပမောက္ခတယောက်ထွင်ခဲ့တဲ့ App ကနေတစင်ခိုးယူတာ Cambridge Analytica ကအဲ့လိုခိုးယူခဲ့တဲ့ Facebook သုံးတဲ့သူ90လောက်ရဲ့အချက်လက်တွေကို2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီ Donald Trump အနိုင်ရဖို့အသုံးချခဲ့တယ်ဆိုတာကို New York Times သတင်းစာကြီးနဲ့ဗြိတိန်က The Observer, Guardian နဲ့ Channel 4သတင်းတွေမှာမတ်လ16ရက်နေ့ကသတင်းထုတ်တဲ့ကမ္ဘာမှာတုံးဆွဲသူ10,000ကျော်ရှိနေတဲ့လူမှုကွန်ရက်ကြီးမှာဒေတာလုံခြုံရေးလစ်ဟာခဲ့တယ်ဆိုတဲ့သတင်းကအတော်ကိုကြီးခဲ့တာရှင်
။ပို့ဆိုတာကဒီလိုခိုးယူအသုံးချခံခဲ့ရတာကို Facebook ကသိတယ်။သိရတဲ့ကိုင်ကန်ရှင်တွေကိုအသိမပေးဘဲကိုင်ပြည့်ဖြည့်ရှင်းဖို့ကြိုးစားတာကြောင့် American နဲ့ EU စွတ်တော်တွေမှာ Facebook CEO Mark Zuckerberg ကိုလည်းစွတ်တော်မှတ်တွေရဲ့မိခွန်းတွေကိုဖြေခဲ့ရတယ်ဗျ။အချက်လက်တွေလုံခြုံစည်းအတွက်လှုပ်ရှားပြီးလှုပ်သွားပါမယ်လို့သူကပြောပေမဲ့ကုမ္ပဏီပေါ်မှာအယုံကြည်ပြတ်စရာဖြစ်ခဲ့ရတယ်။ကုမ္ပဏီစုရှယ်ယာဈေးတွေထိုးကျတဲ့ကိစ္စကိုလည်းခံနေရပါတယ်
။ဒီပြဿနာက2018နှစ်စမ်းပိုင်းမှာဖြစ်ခဲ့ပေမဲ့အခုနှစ်ကုန်ပိုင်းအထိလည်းဒီ Facebook ကသူ့ရဲ့လူမှုကွန်ရက်ကိုတုံးနေတဲ့သူတွေရဲ့အချက်အလက်လုံခြုံရေးကာကွယ်ဖို့ထိထိရောက်ရောက်လုပ်နေရလားဆိုတာမေးခွန်းထုတ်စရာဖြစ်နေတော့မယ်လို့သတင်းတွေကထပ်ထွက်ခဲ့တယ်လေ
။ New York Times ဝန်ကြီးမှဒီဇင်ဘာ18နေ့ကအသေးစိတ်ဖော်ပြခဲ့တဲ့သတင်းအရဆိုရင် Facebook ကသူ့ရဲ့စီးပွားဘက်ကမ္ဘာအကြီးဆုံးဤပညာလုပ်ငန်းကြီးတွေဖြစ်တဲ့ Google, Microsoft, Amazon, Netflix, Spotify တို့ကို Facebook တုံးသူတွေရဲ့အချက်လက်တွေကြေရွမြန်ရယူအသုံးချခွင့်ပြုထားတာတဲ့ရုရှားက Yandex ဆိုတဲ့အချက်လက်ရှာပြီးတဲ့ website တော်မှာပါပြီးတယ်။အဲ့ဒါက2010ကနေ2018ခုနှစ်ထိဖြစ်ခဲ့တာ။တချို့လူရှိရင်ဒီနေ့ထိတော့မှရယူခွင့်ပြီးထားတယ်လို့အကျဉ်းသွင်းလို့ဈေးနဲ့မှယူထားပါတယ
်။2018ခုနှစ်ထဲမှာနောက်ထပ်သတင်းကြီးဖြစ်ခဲ့တဲ့ဤပညာသတင်းကတော့အမုန်းစကားနဲ့တရေအချက်နဲ့အမှားတွေဖြန့်တဲ့ပြဿနာတည်းမှာအမေရိကန်နဲ့ဥရောပနိုင်ငံကြီးတို့ချို့မှာဒီအရေးပါတဲ့ရွေးကောက်ပွဲတွေအခု2018ခုနှစ်ထဲမှာရှိခဲ့တော့နိုင်ငံရေးနဲ့ဆိုင်တဲ့တည်အချက်နဲ့အမှားတွေကိုတမင်ကြီးရွယ်ချက်ရှိရှိဖြန့်တဲ့ပြဿနာတည်းတွေကလည်းတော်တော်လေးတွေးခဲ့ရပါတယ်
။ Facebook, Twitter စတဲ့လူသုံးများတဲ့လူမှုကွန်ရက်တွေကအခုလိုမျိုးအချက်နဲ့အမှားတွေကိုချိန်တိုတွင်းလူများကြီးစီရောက်လို့ဖြန့်နိုင်ဖို့အကောင်းဆုံးနေရာတွေဖြစ်တဲ့ဆိုတာကလည်းတည်နိုင်လူလူမှရေးကြတယ်။အထူးဖြစ်တော့ဒီ Facebook ပေါ်မှာတည်အမှားတွေအချက်နဲ့အမှားတွေဖြန့်တာပြင်တဘောရအမြင်တွေမှားအောင်ပြိပခါတွေဖြစ်အောင်လို့အမိုးစကားတွေနဲ့စုံစော်နေတဲ့ကိစ္စကလည်းဝေဖန်အပြစ်တင်စရာဖြစ်ခဲ့တယ်မဟုတ်လားဗျ။ရခိုင်ကိစ္စမှာဆိုရင်အမိုးစကားတွေဖြန့်တာနဲ့ပတ်သက်ပြီးတော့ American စွတ်တော်မှာတော့ Facebook ကထွက်ဆိုခဲ့ရသေးတယ်
။အဲ့ဒါကြောင့်လေ Facebook ကြောင့်ဒီမြန်မာနိုင်ငံကလူခွင့်ရေးအခြေအနေပေါ်ဘလို့တက်ရောက်မှုတွေရှိသလဲဆိုတဲ့အစီရင်ခံစာကို Facebook ကတိကျလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ခိုင်းပြီးတော့ November 5ရက်နေ့မှာအစီရင်ခံစာထုတ်ခဲ့တယ်လေကိုသားညို့
ဟုတ်တယ်လေမဆွေမွေရဲ့အဲ့ဒီထက်မှဒီ2018ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပြည်ပခါတွေမှာ Facebook ကိုအသုံးချပြီးတော့သဘောထားကွဲမှုတွေဖြစ်အောင်အကြမ်းဖက်မှုတွေဖြစ်အောင်လှုံ့ဆော်ခဲ့တာတွေကိုမတားဆီးနိုင်ခဲ့ဘူးလို့ဝန်ခံထားပါတယ်။ဒီပြဿနာကိုကယ်ဆယ်ဖို့သူတို့ပိုလို့တင်တာကိုလည်း Facebook ကအသိမှတ်ပြုခဲ့ပါတယ်
။ရခိုင်ကိစ္စကအဓိကဖြစ်ပေမဲ့ဒီစီးရေးပြည်ပခါနဲ့ဆိုင်တဲ့အကြောင်းတွေသာမကတခြားကိစ္စရိုင်းနဲ့ပတ်သက်ပြီးတော့အမုန်းပွားရာရောက်တဲ့ကြမ်းကြမ်းတမ်းတိုက်ခိုက်ရေးနေမှုတွေကိုဆဲဆွလူမှုကွန်ရက်ပေါ်မှာတွေ့နေရတယ်လို့လူမှုကွန်ရက်တွေပေါ်မှာဒီသတင်းမှဖြန့်မှုအမုန်းစကားဖြန့်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကိုမြတ်သူက VOA မြန်မာပိုင်းကိုပြောခဲ့ပါတယ်
။ကိစ္စရဲ့အတိုင်းမှလို့လို့ရှိတယ်လား။ကိစ္စရဲ့အတိုင်းမှအခုချင်းကျွန်တော်တို့လူမှုလက်နက်ကိုင်းလို့ AI လို့ပြန်ယူလို့ဒီအနေနဲ့လို့သူတို့လိုဒီလူလနဲ့တိုင်းတစ်ပိုင်းနဲ့ပတ်သက်ပြီးတရင်စကားအမှားတွေအမုန်းစကားတွေဖြန့်အောင်လည်းကျွန်တော်ပြရတယ်။ပြီးတော့တက်ကြွလှူရှားသူပေါ့ဗျာ။ဒီကြောင်းသားလုံးသမားလေသမားကိုကျွန်တော်တက်ကြွလှူရှားသူတွေပုံချက်ပြီးတော့အမုန်းစကားတွေချက်လက်အမှားတွေအသုံးတိုက်ခိုက်တာကိုကျွန်တော်ပြရတယ်။နောက်တစ်ခုကမီဒီယာသမားတွေပေါ့။မီဒီယာသမားတွေကိုတားကြထားတိုက်ခိုက်တာလို့လည်းရှိတယ်။ဆိုတော့ဒါ내ပဲပေါင်းစုံကြုံတွေ့နေရတဲ့ပြဿနာလို့အထူးသဖြင့်နိုင်ငံရေးရပုံပြီးပြင်းထန်တဲ့ဆန္ဒကထိုးနှက်မှုတွေရှိတယ်။အဲဒါနဲ့နိုင်ငံကြီးရတဲ့ပုံပင်လေကျွန်တော်တို့တာမန်ပေါ့ဖိစားကြော်ကြားသူတွေတက်ဆိုင်တာမျိုးလည်းရှိတယ်။ဆိုတော့ဒါကတော့ကျွန်တော်နေပြည်တော်မှဖြစ်တယ်လို့ပြောပြတာလေ
။ Facebook ကတော့ဒီမြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေဖြစ်စေအောင်ပါဝင်ခဲ့တယ်ဆိုတော့ page တွေကိုဒီနေ့ထဲမှာပိတ်ပစ်ခဲ့ပါတယ်။အဲ့ဒီထဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှရဲ့ Facebook စာမျက်နှာမြောက်ဝီရုပ်သံစာမျက်နှာတွေလိုစစ်တပ်နဲ့ဆိုင်တဲ့ Facebook စာမျက်နှာတွေပါပါတယ်။အဲ့လိုပိတ်လို့ပြဿနာကပြီးသွားတာမဟုတ်ဘူးဆိုတာကိုထောက်ပြမှုတွေလည်းရှိနေပါတယ
်။အခု 2018ထဲကဘာကျော်ခဲ့တဲ့နည်းပညာရှင်နောက်တစ်ခုကတော့ဟွာဝေးနည်းပညာကုမ္ပဏီကြီးရဲ့ကြီးကဲတယောက်ကနေဒါနိုင်ငံမှာဖန်ဆီးခံရတဲ့တဲ့မှာအီရန်ပေါ်အမေရိကန်ဆူရကဖေ့စ်ဘွတ်တန်ခတ်ထားတာကိုချိုးဖောက်ပြီးတော့ငွေကြီးအရှိအပြောင်းတွေလုပ်ခဲ့တယ်လို့ဟွာဝေးကဆွဆွဲခံနေရတာပ
ါဘဏ္ဍာရေးဆိုင်ရာအကြီးအကဲမာဝန်ဂျိုးကနေဒါမှာဖန်ခံရပြီးတဲ့နောက်ဆက်တွဲနည်းပညာလောကမှာစိုးရိမ်စရာဖြစ်ခဲ့တာကဒီနိုင်ငံတကာမှာ 5G ကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးကိုရအစစ်မြစ်နဲ့လုပ်ငန်းတွေထိခိုက်သွားမလားဆိုတာပါကျိုးမဲ့မျက်နှုံးမြင့်ဆက်သွယ်ရေးမှာလက်ရှိ 4G LTE ထက်ကိုအနည်းဆုံးအဆ20ပုံမြင့်နဲ့ 5G ကိုရကိုအစစ်မြစ်ဖို့အတွက်နိုင်ငံတော်တော်များများလုပ်နေကြတာလေဒီ 5G ကိုရအစစ်မြစ်တဲ့အခါမှာလိုရဲနည်းပညာနဲ့ဆက်သွယ်ရေးဆိုင်ရာပစ္စည်းကိရိယာတွေကိုထိတ်တန်းကထုတ်နေတဲ့ကုမ္ပဏီတွေထဲမှာဟွာဝေးနည်းပညာကုမ္ပဏီကြီးလည်းပါပါတယ်မောင်ဝမ်ချို့အဖက်ခံကတော့ဒီလုပ်ငန်းတွေအနည်းအများထိခိုက်နိုင်တယ်ဆိုပြီးဆိုရနေကြတာပ
ါဟွာဝေးနည်းပညာကုမ္ပဏီကြီးရဲ့ပစ္စည်းတွေကိုမြန်မာနိုင်ငံအပါအဝင်သုံးနေကြတာဗျဟွာဝေးအစင်းမြင့်ဆက်သွယ်ရေးလုပ်ငန်းတွေကကမ္ဘာဆက်သွယ်ရေးလုပ်ငန်းတွေမှာဘလောက်တောင်စာမှုထားလဲဆိုတာကိုဆက်သွယ်ရေးကဏ္ဍရင်းနှီးမြှုပ်နှံမှုအကြံပေးကုစရယ်ကိုသူရကိုကူကဗီဒီယိုမြန်မာပိုင်းကိုခုလိုရှင်းပြထားပါတယ်
။တို့ရဲ့တုံးတဲ့ equipment တွေဆိုလို့ရှိရင်ကျွန်တော်ကတော့ engineer မဟုတ်တော့မြန်မာလိုဟိုအစက်ကလုံးတွေတော့မသုံးနိုင်ဘူးပေါ့လေ။ဒါပေမဲ့ tower ထိပ်ပေါ်က receiver တွေ antenna တွေ base station တွေဒီ voice signal နဲ့ data အချက်လက်တွေကို transmit they UV the equipment တွေ cable ကြိုးတွေအစ Huawei တို့ ZTE တို့ကထုတ်လုပ်တယ် install လုပ်တယ်ပြီးတော့မှသူတို့ကနောက်တစ်ခုကငွေအင်အားကတောင်းတဲ့အတွက်အရေးစနစ်နဲ့ငွေချေးပြီးတော့မှဒီဟိုပစ္စည်းကိရိယာတွေကိုတတ်ဆင်ပေးတယ်ဆိုတော့အဲ့ဒါအတွက်ကျွန်တော်တို့မြန်မာပြည်ကနိုင်ငံဟိုစက်တွေရေးကမ္ပဏီတွေ MPT တို့ Telino တို့ UDD တို့အပါဝင်နေအနောက်နိုင်ငံက telecom company တွေပါတုံးနေတာရှားပါပြီအခုကမ္ဘာမှာအကြီးဆုံးဆက်သွယ်ရေး network operator 5ဦးနဲ့မှာ4ဦးလောက်ကတော့ဒီ Huawei ပစ္စည်းကိရိယာတွေ install လုပ်ပြီးသားပါဒါတကမ္ဘာလုံးရဲ့အကြီးဆုံးဆက်သွယ်ရေး company တွေမှာအရင်ဆုံးကတော့ဒီဆက်သွယ်ရေးကဏ္ဍမှာအနောက်နိုင်ငံက company တွေဟိုဒီမှာတို့ကြားခုမှာပါ Nokia Siemens တို့ Ericsson တို့ Motorola တို့တို့တွေအစကြတာဒါပေမဲ့တစ်ပြေးပြေးအခုဝင်ငါလည်းတောင်းတော့ Huawei တို့ ZTE တို့အကြီးမားပြီးတော့မှဒီ Ericsson တို့တောင်းကျော်သွားပါတယ်တို့ market share ဈေးကွက်အနေနဲ့
Huawei ရဲ့အစင်းမြင့်ဤပညာဆက်သွယ်ရေးဒုံပစ္စည်းတွေကတစ်ဆင့်တရုတ်အစိုးရကတခြားအစိုးရတွေတခြားစီးပွားရေးလုပ်ငန်းတွေကိုထောက်ခံနိုင်တဲ့အပြန်အလှန်ဆက်သွယ်မှုတွေကို hacker တွေကြားကခိုးယူနိုင်နားထောင်နိုင်တယ်ဆိုတဲ့ဆိုရင်မှုတွေကြောင့် American, Australia, New Zealand နဲ့ဂျပန်အစိုးရတွေကတော့ဒီ 5G ကွန်ရက်တွေမှာ Huawei ပစ္စည်းတွေမတုံ့ဘူးလို့ကြေညာထားပေမဲ့ဥရောပနိုင်ငံတချို့ကတော့ဆက်ပြီးတော့အားပေးနေကြပါတယ်ရှင
်တောက်ခစ်ပစ်ချက်မှာနောက်ထူးခြားခဲ့တဲ့သတင်းကတော့ဒီပညာလုပ်ငန်းကြီးတွေရဲ့အဆူရှိအားတက်ကြသတင်းပါအခုနှစ်ထဲမှာ Apple, Amazon နဲ့ Facebook ကုမ္ပဏီတွေရဲ့ဈေးကွက်တန်ဖိုးဒေါ်လာ1 trillion အထိဆန်းကျင်တင်တက်ခဲ့ပါတယ်။ဒါမဲ့လို့ Normala 20ရက်နေတုန်းကတော့ထိပ်တန်း American နည်းပညာလုပ်ငန်းကြီး5ခုပေါင်းဈေးကွက်တန်ဖိုးအစုစုပေါင်းဒေါ်လာ1 trillion ကျော်ဈေးကျခဲ့တော့ဒီသတင်းကလည်းဟိုးလိကျော်ဖြစ်ခဲ့သေးတယ်လို့မသိမှာမို့
။ Facebook, Apple, Amazon, Netflix နဲ့ Google တို့ကိုသူတို့နာမည်အရှိဆုံးစာလုံးတွေယူပြီးတော့မှ Fang လို့အစုရှယ်ယာဈေးကွက်မှာအတိုးကောက်ခေါ်တာမလား။တနင်္လာနေ့တက်ထားတဲ့ဒီ Fang အစုရှယ်ယာဈေးတွေကနိုဝင်ဘာတတိယပတ်တပတ်ထဲမှာပြန်ရှုံးသွားခဲ့တာပဲကိုသားညုံရဲ့
Facebook, Apple, Amazon, Netflix နဲ့ Google ကုမ္ပဏီ၅ခုလုံးပါအစုရှယ်ယာဈေးတွေကျရောက်တော့တဲ့ပြဿနာတစ်မျိုးစီရှိကြတယ်ဗျအခုလိုမျိုးထိတ်တန်းနည်းပညာကုမ္ပဏီကြီးတွေရဲ့အစုရှယ်ယာဈေးတွေကျတဲ့ကိစ္စကြောင့်ကမ္ဘာအစုရှယ်ယာဈေးကွက်ပါတခြားအစုရှယ်ယာဈေးတွေကလည်းလိုက်ကျခဲ့တယ်ဗျ
ကမ္ဘာမှာဒီစီးပွားရေးတိုးနှုန်းနှေးကွေးနေတာရောအမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကြောင့်ရောကုန်ပစ္စည်းလက်လီဈေးကွက်မှာမှန်းထားတဲ့လောက်အမြတ်မထွက်တာကြောင့်ရောနောက်ရင်းနှံဈေးတွေကျနေတာကြောင့်မှရည်ကြီးမြုံနှံသူတွေဘက်ကဆိုးရိမ်ပြီးတော့သူတို့အစုရှယ်ယာတွေထောက်ရောက်နေကြတာကလည်းအခု2018ခုနှစ်ထဲအစုရှယ်ယာဈေးတွေကမောက်ကမဖြစ်ရတဲ့အကြောင်းတွေဖြစ်နေပါတယ
်။ဒီမနက်ကပါဝင်ဖူမျိုးစင်းနေရာဒီမှာရောင်းတဲ့ပြုတ်နေတဲ့လုံတံမိုးနဲ့ဖုန်းတချို့တွေကကျူတင်ထည့်ပြလိုက်တဲ့ app တချို့ကဖုန်းသုံးသူတွေရဲ့ချက်လက်တွေကိုရယူရဲဆိုတဲ့အကြောင်း Financial Times ဝန်ကြီးကြီးရဲ့မှာအခုနှစ်ဇူလိုင်လတုန်းကဖော်ပြခဲ့ပါသေးတယ်
။လက်ကန် smartphone ထဲမှာဝယ်ရဲကပါလာတဲ့ app တွေရဲ့ဖြစ်ဖြစ်ကိုယ်တိုင်လိုချင်လို့ထပ်ထည့်တဲ့ app တွေပဲဖြစ်ဖြစ်အခုလိုကိုယ်နဲ့ပတ်သက်တဲ့အချက်လက်တွေကိုရယူရဲဆိုတာကိုဒီပညာနဲ့အကျွမ်းတဝင်ရှိသူတွေကသိကြပြီးတော့ smartphone သုံးသူအများစုကတော့မသိကြဘူးတဲ့။ သူရလေဒီကိစ္စကိုအရေးကြီးမှရှိဘူးလို့မြန်မာနိုင်ငံကနီးပညာကျွမ်းကျင်သူတွေကပြောပါတယ်တချို့ဆိုရင်ဒီကိုယ့်ရဲ့လုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာသိရတဲ့အဲ့ဒီ app တွေကိုမှသုံးချင်လို့တီးတန့် download လုပ်ယူတာတွေလည်းမနည်းဘူးလို့ဆိုရဲဥမာဒီတရုတ်ကလုပ်တဲ့ဇက်ဖြားဆိုတဲ့ app မျိုးဆိုရင်သုံးသူတွေများတယ်လို့မြန်မာနိုင်ငံနေဆုံးမှဒီလက်ကင်ဖုန်းတွေရောင်းချတဲ့ဇူချင်းမင်းဖုန်းပိုင်ရှင်ကိုပြည်စိုးထွန်းက VOA မြန်မာပိုင်းကိုပြောပြပါတယ်
ဒါကြောင့်လို့ application မျိုးဆိုရင် data transfer လုပ်ရတာတော့အရေးကြီးတယ်ပေါ့လေအဲ့လိုဒါကြောင့်လို့ဟာမျိုးကို user ကိုယ်လည်းချဲ့ကျင်ရတယ်ဒါနဲ့အဲ့ဒီဇာတ်ကြာဆိုတဲ့ဥစ္စာကတကယ်တော့ကျွန်တော်တို့ရဲ့ဒီ user ရဲ့ privacy ကိုတကယ်တော့ချိုးဖောက်ပြီးသားဖြစ်နေပြီဟုတ်ကဲ့အဲ့လိုမျိုး software မျိုးတွေပေါ့ဒါနဲ့ user ကသိတယ်ဒါနဲ့ data transfer လုပ်ရတာလည်းလွယ်တယ်လို့ပြောတယ်ဒါနဲ့သူ့ရဲ့ information ကိုသိတယ်နဲ့လည်းဟိုတိတ်ငြိမ်ကြည့်ဘူးဆိုတဲ့ဥစ္စာမျိုးနဲ့ချဲ့ပြီးတော့မှသုံးကြတာလည်းတွေ့ရပါတယ်ခင်ဗျာ
Financial Times တင်လာကြီးထဲမှာဖော်ပြခဲ့တဲ့ဆောင်းပါးရဲ့မှာဒီတရုတ်လုံး SingTech P10 ဆိုတဲ့ smartphone နဲ့မှာဝယ်ရပါလာတဲ့ Gmobile ဆိုတဲ့ app ကဖုန်းသုံးသူဗမာရှိနေတယ်လဲဆိုတဲ့နေရာဖုန်းတိုင်းအတွက်တိကျတတ်မှတ်ထားတဲ့နံပါတ်တွေကိုဒီလက်ကင်ဖုန်းပေါ်မှာကြော်ညာထည့်တဲ့ကုမ္ပဏီတစ်ခုစီကိုပို့ပေးနေတယ်လို့ရေးထားပါတယ
်။ဒါလည်းမကောက်ဘူးဗျလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူ့ရဲ့လက်ကင်ဖုန်းကိုဘယ်လိုလူတွေသုံးနေလဲဆိုတာသိနိုင်ဖို့အချက်လက်တကူအဲ့ဒီလက်ကင်ဖုန်းထုတ်လုပ်သူတွေစီကိုလည်းတခါတည်းကမျောက်ဝေပို့ပေးခဲ့တယ်လို့သတင်းတွေကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံကဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေကိုယ်တိုင်အမှန်ကန်ရောင်းနေတဲ့အချိန်မှာဒီဈေးသက်သာတဲ့ SingTech ဖုန်းတွေနဲ့ပါပါတယ်ခင်ဗျာ
။အခု2018ခုနှစ်ထဲမှာလူမှုဝန်ရက်တွေပေါ်မှာအချက်အလက်မှားတွေစိုးရိမ်စရာကောင်းလာအောင်ပြန့်နှံ့ခဲ့တာကြောင့် online အပိဒါ website ဖြစ်တဲ့ dictionary.com ကmisinformation ကို2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့တတ်မှတ်ခဲ့ပါတယ်။အချက်အလက်အများတွေပြန့်နေနှုံးပမာဏကလူမှုကွန်ရက်တွေရဲ့အဆန်းကြောင့်အခု2018ခုနှစ်ထဲမှာအများများလာနေလို့ဒီကြေညာကိုအေးအေးယူဖြည့်ရှင်းဖို့တောင်းဆိုတဲ့အနေနဲ့အခုလိုတတ်မှတ်ရတာလို့ dictionary.com ကထုတ်ပြန်ပါတယ်
။ဒီကနေရာဆိုကလူတန်းပေါင်းများစွာ online ကွန်ရက်ချိတ်ဆက်ထားတဲ့လူမှုကွန်ရက်တွေကြောင့်အချက်အလက်များတွေပြန့်လာသိမြင်ပါတယ်။ဒါကြောင့်မို့သတင်းမှားသတင်းတူးလို့ဘာသာပြန်နိုင်မဲ့ fake news တွေလုတ်ပြီးတော့လူမှုကွန်ရက်ပေါ်မှာတမင်ဝါဒဖြန့်နေကြတယ်လို့dictionary.com ကပြောထားပါတယ
်2018ခုနှစ်ထဲမှာတိရစ္ဆာန်များလာတဲ့အချက်အလက်မှာဖြန့်တဲ့တက္ကသိုလ်ကြီးကိုတိုက်ချက်နိုင်ဖို့လူမှုကွန်ရက်တွေလူသုံးများတဲ့ website ကြီးတွေကတော့မျိုးစုံစ조사နေကြတယ်ကိုသားညုံရဲ့
အစိုးရရဲ့စီးပင်းစည်းကမ်းချသူတွေဘက်ကလည်းဒီတက္ကသိုလ်ကိုအရေးတူလောက်ကန်တွယ်လာကြတာလည်းတွေ့ရတယ်မဟုတ်လားမဆွေမော
2018ခုနှစ်ထဲမှာဒီသတိထားစရာဖြစ်လာအောင် misinformation အချက်အလက်မှာတက္ကသိုလ်ကပို့ပို့ပြီးတော့ကြီးလာတာကို dictionary.com က2018ခုနှစ်ရဲ့သကလုံးအဖြစ်နဲ့ရွေးချယ်ပြီးမိမောင်းထိုးပြတာပါ misinformation အကျိုးဆက်နဲ့ဒီသတင်းတုသတင်းမှားပြဿနာတွေက2019ခုနှစ်ထဲမှာလည်းသတိထားစရာအဖြစ်နဲ့ဆက်ဖြစ်နေလိမ့်အောင်မယ်လို့လေ့လာသူတွေကပြောထားပါတယ်ရှင်